အခုလိုဩဂုတ်လ31ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာအစိုးရရဲ့ဖိတ်ကြားချက်ကိုကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလက်ခံရရှိခဲ့ပေမဲ့သူကိုယ်တိုင်တက်ရောက်ဖို့ဖြစ်နိုင်မဖြစ်နိုင်လောလောဆယ်အတည်မပြုနိုင်သေးကြောင်းကုလအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရယ်ဒါပေမဲ့မြန်မာငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်နိုင်ရေးနဲ့အောင်မြင်ရေးအတွက်ကုလသမဂ္ဂဘက်ကဆက်ပြီးပံ့ပိုးကူညီဖို့အသင့်ရှိနေကြောင်းသူကဆိုပါရယ်အခုလိုမြန်မာအစိုးရကဖိတ်ကြားချက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါရယ်
We can't confirm the participation of the Secretary General to this yet.
ရင်းချမ်းရေးညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်းတက်ရောက်မယ်လို့အခုအချိန်မှာကျွန်တော်တို့အတိမပြုနိုင်သေးပါဘူး။ဒါပေမဲ့ကုလသမဂ္ဂဘက်ကအချိန်မီကြေညာချက်ထုတ်ပြန်ပေးပါမယ်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ရှေ့ဆက်သွားနိုင်ဖို့ကုလသမဂ္ဂရဲ့ပါဝင်မှုအခမ်းအနားနဲ့ပတ်သက်လို့တော့သူကအခုလိုဆက်ပြောပါတယ်။
Over the past 5 years, the special advisor to the Secretary General has sought to
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပါတ်ကိုတိုင်လဲလွန်ခဲ့တဲ့9နှစ်ကျော်ကတည်းကမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်ပြရေးကြိုးပမ်းအားထုတ်မှုမှာပါဝင်ကူညီခဲ့ပါတယ်။တနင်္ဂနွေနေ့အပြစ်ကရဆဲရေးသဘောတူညီချက်အပေါ်မြန်မာအစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့ပေါင်း20နီးပါးကြားညှိနှိုင်းဆွေးနွေးမှုတွေမှာတရုတ်နိုင်ငံနဲ့အတူတရားဝင်လေ့လာသူအနေနဲ့ကုလသမဂ္ဂကဖိတ်ကြားခံခဲ့ရပါတယ်။
ဒါပြင် NCA စာချုပ်မှာလက်မှတ်ရေးထိုးမထားတဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကနေမကြသေးခင်ကကျင်းပခဲ့တဲ့ကချင်ပြည်နယ်မိုင်ဂျာယန်ညီလာခံမှာငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့ကုလသမဂ္ဂဘက်ကတိုးတိုးတိတ်တိတ်နဲ့ပါဝင်ခဲ့ကြောင်းသူကအခုလိုဆက်ပြောပါတယ
်။ The UN has also participated in a summit and plenary meetings organized by the ethnic armed organizations to
calibrate အဲ့ဒီဆွေးနွေးပွဲတွေမှာကုလသမဂ္ဂဘက်ကသက်ဆိုင်သူအားလုံးကိုပုံစံအမျိုးမျိုးနဲ့ချင်းကပ်ဆက်ဆံခဲ့တယ်လို့ငြိမ်းချမ်းရေးဖြစ်စဉ်ဆက်လက်လှုပ်ဆောင်နိုင်ဖို့ပေါ်ပေါ်ထင်ထင်မဟုတ်ပဲသူတို့တိတ်တိတ်နဲ့ပါဝင်ခဲ့တာပါ။ကွဲလွဲချက်တွေအဆင်ပြေချောမွေ့အောင်နဲ့တင်းမာမှုတွေလျော့ပါအောင်ကုလသမဂ္ဂကိုယ်စားလှယ်ဘက်ကကြိုးပမ်းခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့တွေကိုလည်းနားလည်မှုနဲ့အပြန်အလှန်ဆွေးနွေးပြောဆိုမှုတွေဖြစ်လာအောင်ပံ့ပိုးပေးခဲ့ပါတယ်
။ညှိနှိုင်းဆွေးနွေးမှုတွေတိုးတက်ရေးနဲ့ပုံမှန်ပြည့်အားလုံးပါဝင်နိုင်အောင် NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးထားတဲ့အဖွဲ့တွေကပါ2015ခုနှစ်အောက်တိုဘာလကတည်းကကုလသမဂ္ဂဘက်ကတွေ့ဆုံဆွေးနွေးခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်အကယ်၍သက်ဆိုင်သူတွေဘက်ကမေတ္တာရက်ခံမယ်ဆိုရင်ကုလသမဂ္ဂကအခုအတိုင်းဆက်ပြီးပံ့ပိုးကူညီသွားမှာဖြစ်တယ်လို့အတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်မကြာခင်ကျင်းပတော့မယ့်ပထမအကြိမ်21ရာစုပင်လုံညီလာခံမှာနှစ်ဖက်ညှိနှိုင်းလို့မရသေးတဲ့တအောင်းပလောင်ကိုကန့်နဲ့ရခိုင်လက်နက်ကိုင်မဟာမိတ်သုံးဘွဲ့ပါဝင်ရေးဝိုင်းဝန်းကြိုးပမ်းနေကြောင်းရန်ကုန်မြို့မှာကျင်းပနေတဲ့21ရာစုပင်လုံညီလာခံပြင်ဆင်ရေးဆွေးနွေးပွဲကိုတက်ရောက်နေတဲ့ UNFC ကိုစလေခူဦးရယ်ကပြောပါတယ
်ဒီဖက်သုံးဘွဲ့ကိုလည်းဒါလောလောဆယ်အထိကတော့သူတို့ဟိုဖိတ်ကြားထားဖို့လောလောဆယ်မှာဟိုအစိုးရဘက်ကပြန်လည်စဉ်းစားနေတယ်ဆိုတဲ့သဘောရှိနေတယ်လို့ပဲကျွန်တော်ချံပြပြလို့ရမှထင်ပါတယ်နော်မူလကတော့သူတို့ကဖိတ်ကြားဖို့ဆိုပြီးတော့ပြင်ဆင်ထားပါတယ်တကယ်တမ်းဒီသုံးခွဲကကောင်းဆောင်နေတဲ့သူတို့တွေ့တဲ့အခါမှာညီနိုင်ဆွေးနွေးမှုကသူတို့နည်းနည်းအစိမ်းမချောတဲ့သဘောဖြစ်တော့ဖိတ်ကြားမှုကိုသူတို့ခဏရဆိုင်တာပြီးတော့ပြန်လည်သုံးသပ်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကြားရပါတယ်နော်ကျွန်တော်ပဲမေးလိုက်ပါတယ်သူတို့ပတ်ဝန်းတက်ရောက်နိုင်ဖို့အတွက်အခွင့်အလမ်းဖိတ်ကူပုံများစကားချက်ရှိသလားဆိုပြီးတော့မေးတာလေအဲ့တော့အဖြေကတော့ဒါပါပဲနော်သူတို့ဒါဒီကြားထဲမှာလည်းဖြစ်ပေါ်တိုးတက်မှုရှိကောင်းရှိနိုင်တာပေါ့နော်ရှိမယ်ဆိုတော့သူတို့ဖိတ်ချက်ခံရမှာပါသူတို့ဖက်ကလည်းကျွန်တော်တို့သိရသလားတော့တက်ရောက်လို့တဲ့ဆန္ဒတွေရှိပါလား
ညီလာခံကိုလေးလာသူဖြစ်တက်ရောက်မဲ့တန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေ CSO အရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်လူပေါင်း 1,800 ခန့်အထိဖိတ်ကြားသွားမယ်လို့ညီလာခံဖြစ်မြောက်ရေးတာဝန်ရှိသူတွေဘက်ကပြောပါရရှင်